င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ23ရက်ဘုတ်ထုံးနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကို line to meter 7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အွန်လိုင်းဟုတ်ပါညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားလာပေါ်တောင်ကိုရီးယားသမ္မတကပို့ပြီးတော့အကောင်းမြင်သဘောထားနဲ့ပြောလိုက်ပါတယ်ဒီကမ်ပိန်းထဲမှာပြည်ရဲ့အနေနဲ့ဖြစ်ခဲ့တဲ့ပရိပကတ်တီမှာ ARS စစ်သေးကြောက်အုပ်စုကအင်းနူပါသာဝင်100လောက်ကိုတပ်ဖြတ်ခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့စီရင်ခံစာတစ်ခုကဖော်ပြပါတယ်ဒီလိုထိတ်ကြဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူရှင်းပြပေးသွားမှာပါ
ကောင်းပါပြီရှင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့သတင်းမှကြားမှာကတော့
ကျွန်တော် evidence ယူရတာရှိတယ်တက်သိနေသိရတာရှိတယ်အလားဆိုင်ရဆိုင်တိုင်းတွေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာဆိုပြီးတော့ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့
အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ပြောတော်တာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်ဒါအပြင်ရခိုင်အရေးကြောင့်ပြင်းထန်တဲ့ဆန္ဒပြမှုတွေနဲ့ကြုံကြရတဲ့နိုင်ငံတချို့ကမြန်မာတန်ရုံတွေကိုလုံခြုံရေးတိုးမြင့်လိုက်တဲ့တဲ့တွင်ထိုင်းမြန်မာနယ်စပ်မှာဖတ်တာမောင်2000ကျော်တမိုးရှိတဲ့စိတ်ကြွစီရီဖတ်မိတဲ့တဲ့တွင်မကြခင်ကျင်းပဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်တည်ဆွေးနွေးပွဲဖြစ်မြောက်ရေးအလားအလာတွေကိုလည်းတဲ့တွင်ပြီးမှကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်ကိုကောင်လင်းဦးနဲ့မတ်တငီထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်နဲ့မြောက်ကိုရီးယားထိပ်တည်ဆွေးနွေးပွဲအလားအလာပေါ်မနေ့ကဝါရှင်တန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပုံပြီးအကောင်းမြင်သဘောထားနေပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံမဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါ။သူအနေနဲ့အချိန်မပြောင်းညံလို့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေဆုံးသတ်နိုင်ရေးစိစက်ညီနေလို့လည်းသမ္မတထရန့်ရဲ့ရည်မှန်းချက်တွေပေါ်မှာတော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်ဧပြီလတဲ့တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွင်မြောက်ကိုရီးယားခေါင်းဆောင်ကနျူကလ িয়ার နဲ့ကင်းစင်နဲ့အမေရိကန်ထိပ်သီးတွဲဆောင်မှုတွေဖြစ်မြောက်ရေးတောင်ကိုရီးယားသမ္မတကကြားဝင်ကြိုးပမ်းနေတာပါဒါပေမဲ့လည်းအမေရိကန်မျိုးသားလူမျိုးအချက်အလက်ပုဂ္ဂိုလ်ဂျွန်ပေါ်တန်ကမြောက်ကိုရီးယားပေါ်ရှက်ပေါ်မပေးခင်နျူကလ িয়ার နဲ့မစ်ဆိုင်းတုံးတွေဒေါင်းလက်နက်တွေအားလုံးကိုဖျက်သိမ်းဖို့လိုအပ်ကြောင်းမှတ်ချက်ပေးပြောဆိုလိုက်တဲ့အတွက်ထိပ်သီးတွဲဆောင်မှုအစီအစဉ်ကိုဖျက်ဖို့မကြသေးငါပဲမြောက်ကိုရီးယားကချင်းချောက်ပြောဆိုထားပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သက်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်အဖွဲ့ကိုမြောက်ကိုရီးယားအစိုးရဘက်ကနောက်ဆုံးအချိန်မှာကပ်ပြီးအတီးပြုတ်ပေးလိုက်တာကြောင့်တောင်ကိုရီးယားသတင်းသမား၈ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်မြို့ကိုလေကြောင်းနဲ့ထွက်ခွာမယ်။အမေရိကန်ပြည်တင်တရုတ်ရုရှားတို့ကသတင်းတောက်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောက်တွေလိုက်ပါဖို့မူလကအစီအစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားအစိုးရကပြောပါတယ်။မြောက်ကိုရီးယားအစိုးရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြစ်ရပမွန်ချွန်ရွာကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့အကြောင်းကြားလာတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်၈ဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆောင်ကိုစစ်လေရင်နဲ့တိုက်ရိုက်ပြန်တန်းသွားပါတယ်။အဲ့ဒီကနေတောင်ထူထပ်ပြီးဝစ်လံခေါင်တီးတဲ့ပြုံကြီးတွေစမ်းသပ်စခန်းကိုရောက်ဖို့အတွက်တော့12နာရီကြာကြာယထားစီအဲ့ဒီကနေတဆင့်နိုင်နဲ့ချီပြီးတော့ကားတံကုန်းချောင်းတံနဲ့သွားကြရအောင်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှု6ခုစလုံးကိုလုပ်ခဲ့တဲ့ပြုံကြီးတွေစမ်းသပ်စခန်းကိုတော့မိုးလေဝသအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြနေအတွင်းဖျက်သိမ်းဖို့စီစဉ်ထားပါတယ်ရှင်
ဒီနေ့ကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်နှစ်ကြာအရေးယူတားမြစ်ချက်တွေကိုပယ်ဖြတ်ပြီးသဘောတူညီချက်တစ်စုံတရာမရသေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထက်သွင်းညှိနှိုင်းသဘောတူနိုင်တဲ့အလားအလာရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ UN မြောက်ကိုရီးယားနဲ့ကုန်သွယ်မှုတားမြစ်ချက်တွေကိုချုပ်ဖောက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံတန်ရဲကောင်းရိုက်နိုင်ကြောင်းလည်းမနေ့ကပဲသမ္မတထရန့်ကအင်ဗီရိုမှာသတင်းတောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တားမြစ်တာအမေရိကန်လုပ်ငန်းတွေကနင့်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမံစည်းကမ်းသစ်တွေချမှတ်ပြီးအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအသစ်တွေတွေ့ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ ZTE နည်းပညာကုမ္ပဏီကထုတ်လွှင့်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေတက်စင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကို ရက်ဆိုင်ရတော့မယ့်အခြေအနေနဲ့ကြုံနေရတဲ့အကြောင်းကုမ္ပဏီကပြောခဲ့ပြီးတဲ့နောက်မှာပဲပြည်သူနာရှိရှင်းဖြင့်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပြီးဖို့တွေးဆညင်မှာတိုက်တွန်းထားကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့တရုတ်စုကတာဝန်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာပဲနှစ်နိုင်ငံကြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမရကြောင်းလည်းသမ္မတထရန့်ကပြောခဲ့ပါတယ်ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်ဆံညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝေဘာရော့စ်ကလည်းရှစ်သတင်းပတ်ထဲမှာပဲပြည်နိုင်ငံကိုသွားဖို့စီစဉ်ထားပါတယ်
အီရန်ပေါ်အမေရိကန်ကပြင်းထန်တဲ့တိုက်ခတ်ပိတ်ဆို့မှုသစ်တွေချမှတ်မယ်ဆိုရင်တော့အရှေ့လေပိုင်းဒေသတွင်းနောက်ထပ်မတိမငိမ့်ဖြစ်နိုင်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရင်းကဒီကနေ့ပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအီရန်နျူကလ িয়ার သဘောတူညီချက်အစ်အတွက်တောင်းဆိုချက်12ခုကိုထုတ်ပြန်ထားပြီးအီရန်ဘက်ကအပြုအမူမပြောင်းဘူးဆိုရင်မကြုံစဘူးဗန္နာရစ်အရာဖိအားပေးမှုကိုကျင့်သုံးဆောင်ရွက်မယ်လို့ဒီသတင်းပတ်အစောပိုင်းမှာချင်းချောက်ပြောဆိုထားတာပါဒဏ်ခပိတ်ဆို့မှုသစ်တွေကြောင့်ဆွေးနွေးညှိနှိုင်းမှုဖြစ်လာမှာမဟုတ်ဘဲအီရန်သမ္မတဟာဆာရိုဟာနီကိုအာရုံသွားစေပြီးအီရန်နိုင်ငံရဲ့ကိုယ်စားပြည်တစ်တွေပို့ပြီးတော့အာကောင်သွားစေမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးက France Center Radio ကိုပြောဆိုခဲ့ပါတယ်။ဒီနေ့ထားကဒေတာရင်းကိုပို့ပြီးတော့အန္တရာယ်ရှိစေတယ်လို့လည်းသူကပြောပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဒေတာတွင်းမှာလှုပ်ရှားမှုတွေကိုအကြီးအကဲထားပြောဆိုခဲ့တဲ့အပြင်အီရန်နိုင်ငံတွင်ဖန်ခံထားတဲ့အမေရိကန်တွေလွတ်မြောက်ရေးအတွက်လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရအနေနဲ့နီလန်ပေါင်းစုံ၊ရန်နီယာပေါင်းစုံအတုံးချပြီးစ조사ဆောင်ရွက်နေတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့အင်ကာနီတုန်းကပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်တိုမီတာ70 kHz 1683ညဆိုင်တိုမီတာ19 kHz 15965နဲ့ဆိုင်တိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ဒီကြောင့်ပြည်ပကတွေအတွင်းရိုဟင်ဂျာစစ်သွေးကြွအုပ်စုဟာဟိန္ဒူဘာသာဝင်100လောက်ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံကလွတ်ကွင်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ NSC International ရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မြန်ကိုယ်တွေကြုံခဲ့ရသူတွေရဲ့ပြောဆိုချက်တွေအသက်မသေလွတ်မြောက်လာသူတွေနဲ့တင်မှုတည်ခင်စစ်ဆေးချက်တွေပေါ်စည်ရကြလေးလာဆန်းစစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစီရင်ခံစာမှာအရသာရိုဟင်ဂျာတွေပေါ်မြန်မာလူမျိုးရေးတပ်ဖွဲ့ကရဲရဲစစ်စစ်လူခွေချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားပါ။ ARS ဆွေးနွေးအုပ်စုရဲ့ရဲစစ်ချမ်းချုပ်မှုတွေကိုလေးလူရှုထားလို့ဖြစ်နေကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လူရက်တွေနီးတူလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစားကဖော်ပြထားပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရွာနဲ့အနီးတဝိုက်မှာဟိန္ဒူဘာသာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း69ယောက်ကို ARS ဆွေးနွေးတွေကဓာတ်ရီစနစ်တွေတုံးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ကြောင်းအစိုးရခန်းစားကဖော်ပြခဲ့တာပါ။အမျိုးသမီးချို့ကတော့အစ္စလမ်ဘာသာကိုကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းပြောပါတယ်။ကျန်လူတွေကိုတော့ပစ္စည်းတွေကိုလူရဲ့မျက်နှာကိုအဝေးစီးခေါ်သွားပြီးတပ်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။တပ်ဖြတ်မှုကျူးလွန်တဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသလို NSC International ရဲ့အစိုးရခန်းစားနဲ့ပတ်သက်လို့ရိုဟင်ဂျာတိုင်းဝန်ကတစုံတရာတုံ့ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ဒီကနေ့အောက်တိုဘာလမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ကင်းစကန်30လောက်ကိုစီးနှင်တက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါ။မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိကြောင်းပြောဆိုထားကြပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အသာစီးရစေဖို့အတွက်အာရဗ်စော်ဘွားများပြည်ထောင်စု UAE ကဝင်ရောက်ဆွတ်ဖက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကို UAE နိုင်ငံခြားရေးဌာနပြည်ပရေးရာဝန်ကြီးအန်ဝါဂါဂက်ရှ်ကညင်းဆိုလိုက်ပါတယ်။သမ္မတရဲ့သားဒေါ်နယ်ထရန့်ဂျူနီယာကလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးပွဲမှာ UAE နဲ့ Saudi Arabia နိုင်ငံတွေကကိုယ်စားလှယ်တွေပါခဲ့တယ်ဆိုပြီး New York Times သတင်းစာမှာပြီးခဲ့တဲ့သတင်းပတ်တုန်းကဖော်ပြတာပါ။ပင်လယ်ကွင်းနိုင်ငံနှစ်နိုင်ငံကခေါင်းဆောင်တွေဟာသမ္မတရွေးကောက်ပွဲမှာထရန့်နိုင်ရအောင်ကူညီဖို့လိုလားတဲ့အကြောင်းအစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေကထရန့်ဂျူနီယာကိုအဲ့ဒီအခြေအနှုန်းကပြောဆိုခဲ့တဲ့အကြောင်းသတင်းစာမှာဖော်ပြထားတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့အတွက်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာမျိုးဝင်နှောက်ဖို့ကြိုးပမ်းခဲ့တာမျိုးကရုရှားအပြင်တခြားနိုင်ငံတွေလည်းရှိကောင်းရှိနိုင်ခဲ့တယ်လို့ New York Times ကဖော်ပြပြီး Trump Jr. ရဲ့အဲ့ဒီဆွေးနွေးပွဲကနေတော့ဘာရက်လက်မှမထွက်ခဲ့ဘူးလို့သူ့ရဲ့ရှင်းလင်းတွေကပြောဆိုထားပါတယ်
။ခရီးရန်ဖုန်းတော်ကြီးတပါးကလင်းငယ်တွေပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုဖုံးကွယ်ထားမှုနဲ့ဆက်နွယ်ပြီးအော်စတြေးလျနိုင်ငံက Archbishop ဆရာတော် Philip Reese တောင်ကအနားယူမယ်ကြောင်းကြေညာလိုက်ပါတယ်။လင်ကိစ္စအနိုင်ကျင့်မှုနဲ့ဆက်နွယ်ပြီးကက်သလစ်ခရီးရန်ဂိုင်းကအစိမ့်မြင့်ဆုံးပုဂ္ဂိုလ်တူအဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။1980ပြည့်လွန်နှစ်တွေတုန်းက James Fletcher ဆိုသူကဖျားကြောင်းတက်တဲ့ကောင်လေးနှစ်ယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခဲ့တာကိုကာယခံရှင်တူဖြစ်သူကနောက်ပိုင်းမှာပြန်ပြောပြခဲ့ပြီးမှတန်ချာကိုဖြစ်ခွက်ခဲ့မှုနဲ့အသက်68နှစ်အရွယ်ဆရာတော်ဝီစင်မှာဖြစ်ရှိကြောင်းနျူကာဆယ်မြို့ကတရားရုံးကမနေ့ကပဲဆုံးဖြတ်ခဲ့တာပါ။
ဟဝိုင်ပြည်နယ်မှာရှိတဲ့ကီလာဝေးမီးတောင်ပောက်ကွဲမှုကနေထွက်လာတဲ့ချော်ရီဘူးတွေရဲ့အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်ပိတ်ထားခဲ့ရတဲ့ဘူမိစွမ်းအင်ဆက်ယုံကတွင်းပေါက်တွေကိုဝန်ထမ်းတွေလိုက်လံပိတ်ဆို့နေကြရပါတယ်။အဲ့ဒီဆက်ယုံကိုတော့ဒီလ3ရက်နေ့ကကီလာဝေးမီးတောင်စတင်ပောက်ကွဲပြီးမကြာခင်ကဆက်လို့ပိတ်ခဲ့တာပါ။ပွင့်နေတဲ့တွင်းပေါက်တွေထဲကိုချော်ရီတွေစီးဝင်လာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ပုဒ်ဒူနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်စီမံကိန်းနဲ့ဘာနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်သမ္မတထံတင်ပြတော့မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောပါတယ်။သမ္မတအဝင်းမြင့်တက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအဂတိလိုက်စားမှုတွေကိုအရှိန်မြင့်အရေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံနေရတဲ့အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဒီကနေ့အမျိုးသားလွှတ်တော်ကပြင်ဆင်အတည်ပြုလိုက်ပါတယ်။ VOA သတင်းထောက်မမေခစုံစမ်းမြင့်များသတင်းပေးပို့ထားပါတယ်။
စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေရဲဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ်
။ပြီးတော့လောက်ဖြစ်နေပါပြီ
။ဟ
ုတ်ပါဗျာ။ဒါအများဆုံးကျွန်တော်တို့လောက်တာ။ကျွန်တော်တို့ရောက်လာတဲ့အချိန်ကျတော့3ရက်နေမှရောက်တယ်။ကျွန်တော်တို့9ရက်နေမှဖွဲ့ဖွဲ့တယ်။ပြီးတာနဲ့ကျွန်တော်တို့အများဆုံးနော်ခုနပြောသလိုကျွန်တော်တို့ evidence ယူရတာရှိတယ်တက်တဲ့တွေရှိရတာရှိတယ်အလားဆရာဆရာနေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးသလောက်ဖြစ်နေပြီအဲ့မကြခင်မှာကျွန်တော်တို့ပထမအဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကိုကျွန်တော်တို့ဆင်ခံလို့ဆင်ရမယ
်ဦးကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိမ့်မြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအဂတိလိုက်စားမှုနဲ့စစ်ဆေးခံနေရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝိုင်းဘက်ကဆိုကြတာလို့ရှိနေပါတယ်ဒါပေမဲ့ဦးအောင်ကြည်ကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအဂတိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းဒီလိုစစ်ဆေးဆဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပြောဖို့တာဝန်မရှိပါဘူးဘာဖြစ်လို့လဲဆိုတော့စစ်ဆေးတယ်ဆိုတာကျွန်တော်တို့ကတရားရုံးမှာစစ်ဆေးသလိုမျိုးအပြစ်ရှိလို့ဟောလာတရားစွဲလို့စစ်ဆေးတာမျိုးမဟုတ်သေးပါဘူးတိုင်ကြားတဲ့လူကတိုင်ကြားတာလားလို့ဟိုကျွန်တော်တို့ကဒီတိုင်ကြားချက်တွေကမှန်ကလားမမှန်ဘူးလားဆိုတာစစ်ဆေးတဲ့သဘောပဲရှိသေးတယ်တက်နိုင်တဲ့မြတ်တရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းလေမမျှတတဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးကတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်လုပ်သွားမှာဖြစ်ပါတယ်
အဂရီလိုက်စားမှုတိုက်ချက်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှိမှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။လက်ရှိမှာအဂရီလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအာနယ်ချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိ Akari Laisamu Ubrigo Pinsine Ubrijango, Digani Amyota Lutto Paka at D Pulai Pare, Sadota Jamian Pinsine D Ubrijama, we ping with you Lota Bin, Nangano Pana Jamon we go Lotong Lonine Manibe Lotari, Song Shong Zira Rigova, Akari Laisamu Anine Ajeju Nine Sure Chapadalo, Tangatu Mushile, Jozo the Din Twanire, so in Sizi Ajeju Nine Sure Chatri, Tapio Pitaware, Amyota Lutto Paka at D Pulai De. Di ubre jane patalo uang jiga.
Oh, negara ubre maro cuci hawa kiri jawa kiri siapa, no? Agu ubre maro toro le di hawa jawa ni patalo toro ne tuar ini le jono insa vale. Oh, lomau de ni tashi vale. Siu jono selalu tuar mesuhin. Alu lu lu yare ni tapo. Agri le jamu tetehu. Ene ane lu tuar lu yane me ni tamu cedelu.
Soya Lataka, La Pela Yumu, Babawi, Commissingo, and at the Soya Latin, Town Sakona Kunika, Agri, like Samu, Taipei, Commission, Pipianle, Puzzi, like up Chipare, Pianzu, Windyang, Uangigo, Okata, Pitta, Pitaware, Tamara de Uemingale, Agri, like Samugo, Tidia, Taicha, Tomelu, Tamara Town, Ujima, Kripe Tavare, Anna Aletonza Lobby, Agri, like Sake, Sure, Swetane. FDA Satane Sewa Kukeye Uzi Tanaga Nunjaye Mujo Dokta Tantugu Agri Lai Samu Taipia Yi Komishinga Bigere Ibre Lagawe Deya Sweso Ye Yu Tawarishi
Mamika Dimbya Dorawa Vio Inya Mawa Isi Singo Seletoru Nivare Yakan Ye Kisa Jau Nangarigama Gangkwe Sana Piamure Jounia Jima Sana Piamure Pientane Nanga Achumaro Myanmar Tanyong Longjong Yerigo Yikenga De Bobiro Longjong Yi Dumi Lavare Pakistan Apawin, Muslim Nanga Achoga, Myanmar Tanyong Le, Longjong Yi Dumiinpo, Lutto Pegale, Asuya Atongzi, Tama Pitare Lu, Tawon Shiduriga Piovare, Kunyawin Yonga Sunza Mimian Tavare Shin
Kaba Muslim Nanga Yi Dukupite, Pakistan Nanga Myanmar Tanyong Ma, Longjong Yi Ya Suinzia, Chini Li, Jonglaya Rajao Tayoma, Lunyoye camera, Tessimu, Bawin, a chance a bindy go, Tessinambo, Bidunutoma, budget, down Kayare, Kesago, Bigaya Banga, Sunu at Dibu Nangere Lu, Mimadamara, Yung, Pioguina Bogo, Uzo Diga, Pio Mima Bango, Piovari.
Ah, Ludoma, Le Jaru at Shingari, Puruga, Kingamu, Kingamu,
Pakistan and Amy Matan Yongo, Paukemu, Lola Nine, SOB, Pakistan Taulan Yi at the Nimbi Mujau, Nimatan Yongo, Lunyu, Tumi and Tabu, Suyaga, Budget Chapi, Rapijau, and Nai Winitana Mahabu Ali La Itanae, Nunjai Mujo, Doki, Disuga, Vioego Pioware.
Tayoma La Bisana Jarari, she then Nakaka, or Paukemu Banya, Lona, she there, so it, and the time you lady, Zinare, so the Pakistan better suggest Lopio. ตรุงก็เลยลงทุนนี้ไปดิโดยสตรัคเจอร์ไปมาเทียมในฮันดูรีภายในจ้ารอสังคมจ้าราชีบาลีเมื่อคู่เดียวเลยเจ้าปากีสถานดีมุสลิมเองลูกเดียวลูกยาวเลยเมื่อเช้าในงานนี้มาเลยจมารุลงทุนยี่เดียวรอตัวทรัชชี่ยาบอกมาหมดดีบีรอจมารุดินสัญญาบอกคู่ดีฮามาเลยเวตัวอินเชนในงานเย่สเจสเซนได้จมารุว่าเลยลูกดาวาเวเซ่ปากีสถานในงานมาลูเว
อาซาไดเดมามุสลิมอะญาซงชื่อเดอินโดนีเซียနိုင်ငံကမြန်မာတန်ယုံနဲ့အီဂျစ်ကကိုင်ရိုမြန်မာတန်ယုံမလေးရှားကမြန်မာတန်ယုံစတာတွေကိုလုံခြုံရေးတိုးမြှင့်ဆောင်ရွက်ထားကြောင်းဒေါကီတီဆိုးကရှင်းပြပါတယ်အင်ဒိုနီးရှားလဲလောက်ထားတယ်အင်ဒိုနီးရှားမှာကကျမတို့ကဟိုတကယ်တော့ဆောင်းမယ်ထင်တယ်အင်ဒိုနီးရှားမြန်မာတန်ယုံတိတိတိရှိတာအဲဒါပေမဲ့အင်ဒိုနီးရှားဘက်ကတော်တော်လေးတာဝန်ယူပြီးလုပ်ပေ
ไก่รูไก่รูเลยไอ้รูเว้ยสันนับยาเลยรูยังไงว่าชูปะรูปะกันสีกันชูปะรับรูไปเลยสิโรลงยงยี่จมูกแต่งยงมาอาศัยทาวาเลยแต่ก็สังเกตอ่ะคือแต่เช้าก็สั่งรถมาซื้อมือรอตุนยาก็ติดจ้าละบ่จันเนี่ยหายรู้ว่าเลยรถก็รถไปเลยที่มันทำมีรถไปเลยไม่รู้มีเสียงว่าเลยรถไปเลยไก่รูเลยรถมีอะไรสีไปเลย
ที่นี่ก็ว่ามาซื้อเนี่ยอาทิตย์จงเนี่ยเลยจังเฟ่ได้แค่มือรีสีลานในน่าจะ
จุดเด่นที่สุดมือรีลูกหลายอะไรที่จะต้องยึดสู้กับเจ้าวันนี้เจ้าเรื่องนู้นสุดเลยฮันนี่วันนี้อะไรมาเสียมีอะไรเลยเป็นเนี่ยเป็นเนี่ยมาอุ้มมาไม่ใช่เนี่ยมาลุกเจ้าลุกมีอะไรเอาแต่ถ้าอุ้มบ้านเองกันนี่มาเลยเชื่อใจหายไม่ได้สิอะไรเลยเดี๋ยวลงยึดสุดเลยสเปกตาจีบีรอดเจ้าลุกมาได้ดาวน์ชีวิตลุยนี่เนี่ยเราทำให้เนี่ยดีทาร์บาร์เลยแต่ยังกดใจกับเรื่องยึดกับเรื่องนี้ส่วนใหญ่สิ่งที่เราจะทำเนี่ยจะอะไรสิบ
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စကြောင့်မွတ်စလင်အများစုရှိရာကမ္ဘာနိုင်ငံတွေကမြန်မာတန်ရုံတွေမှာရိုဟင်ဂျာအခွင့်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မလေးရှားနိုင်ငံမှာရွေးကောက်ပွဲရှုံးနိမ့်သွားတဲ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုယ်တိုင်ပါဝင်တဲ့ရိုဟင်ဂျာအရေးဆန္ဒပြပွဲလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကမြန်မာတန်ရုံမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေကြုံခဲ့ရတယ်လို့တိုက်ခိုက်မှုလုပ်မယ်ဆိုတဲ့တရားခံကိုဖော်ထုတ်နိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံကမြန်မာတန်ရုံရှိမှလည်းကြမ်းကြမ်းတမ်းတမ်းဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ
။ပြည်ပနိုင်ငံအချို့ကမြန်မာတန်ရုံတွေမှာလုံခြုံရေးတိုးမြင့်လိုက်တဲ့အကြောင်းကိုညံဝင်းအောင်မင်းမြန်းတင်ပြသွားတာပါရှင်။ခုတော့ထိုင်းနိုင်ငံမှာမွေးစေဝါဖမ်းမိတဲ့တရင်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ဘန်ပေါက်နမ်ကျေးရွာအဝေးပြေးလမ်းမပေါ်မှာမောင်းနေတဲ့ပစ်ကတ်ကားတစ်စီးမှာတဲဆောင်လာတဲ့ကာလာတံဖိုးဘတ်တံပေါင်း 2,400 လောက်ရှိတဲ့စိတ်ကြွစီ 12 တန်းကိုမေလ 22 ရက်နေ့ကထိုင်းရဲတွေကဖမ်းဆီးမိခဲ့ပါတယ်။အပြည့်အစုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ချင်းရိုက်ခရိုင်ထဲမှာစိတ်ကြွစီ 12 တန်းနီးပါးကိုတဲဆောင်လာတဲ့ကားတစ်စီးဟာနေဆက်ခိုးလန်းနေစစ်စေးဂိတ်တွေကိုဖျက်ပြီးမှအဝေးပြေးလမ်းမပေါ်မှာကားဘိန်းကျွတ်ထွက်သွားပြီးတဲ့နောက်ကားမောင်းသူကထွက်ပြေးသွားခဲ့ပါတယ်။ရဲတွေကရောက်လာပြီးအဲ့ဒီကားကိုစစ်ဆေးတဲ့အချိန်မှာတော့အိတ်58အိတ်နဲ့ထည့်ထားတဲ့စိတ်ကြွဈေးပေါင်းအလုံးကြီး17တန်း6သိန်းကျော်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အမှတ်9စစ်ဒေသတိုင်းမူဝီဆက်ပရာဆက်ပြောသွားတာကတော့အခုဖမ်းဆီးမိခဲ့တဲ့မူရစေးဝါးတွေဟာမကြသေးခင်ရက်ပိုင်းတွေအတွင်းကဖမ်းဆီးခဲ့တဲ့စိတ်ကြွစည်းကြားတွေနဲ့ဆက်ဆက်မှုတွေရှိနေကြောင်းဝန်ကန်းခရိုင်ကျေးရွာတကြီးကိုလုတ်ကျန်ခဲ့တဲ့မူရခိုင်ဝင်တွေဟာရဲတပ်ဖွဲ့ကဖျားပေးမှုတွေတုံ့ပြန်လုပ်လာတဲ့အတွက်အဲ့ဒီဒေသကနေမူရစေးတွေကိုအမြန်ဆုံးရှစ်ပြောင်းနေကြတယ်လို့ဆိုပါတယ်။အဲ့ဒီဒေသဟာထိုင်းမြန်မာနယ်စပ်ဖြစ်ပြီးမူရစေးဝါးတွေကိုထိုင်းနိုင်ငံနဲ့ရောက်အောင်အဓိကတင်သွင်းနေတဲ့လမ်းကြောင်းတွေဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ဒီတစ်ပတ်အတွင်းမှာပဲစိတ်ကြွစည်းပေါင်းအလုံးကြီးတန်း30လောက်ကိုအဲ့ဒီချင်းရိုင်ပြည်နယ်ထဲမှာပဲဖမ်းဆီးမိခဲ့တာပါ။ပြည်ရဲ့ရက်ကတော့ချင်းရိုင်ပြည်နယ်ဘက်မှာပဲစိတ်ကြွစည်း8တန်းနီးပါးကိုဖမ်းဆီးမိခဲ့ပါတယ်။မေလ15ရက်နေ့ကတော့ထိုင်းနိုင်ငံတကွန်းနေရာ80လောက်မှာမူရစေးဝါနှိမ်နှင်းရေးစစ်ဆင်ရေးတွေလှုပ်ဆောင်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသားတွေပါဝင်လူ20လောက်ကိုဖမ်းဆီးခဲ့ပြီးမူရစေးဝါနဲ့ပတ်သက်သူတွေထံကနေဘတ်တန်း 2,000 ဘူးလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုပစ္စည်းတွေနဲ့ငွေကြေးတွေကိုလည်းသိမ်းဆည်းခဲ့ပါတယ်။ထိုင်းနိုင်ငံကတရားရေးဝင်ကြီးပရာချင်းကျန်ထောင်းတို့နှစ်ဦးဟာမေလ22ရက်နေ့ကမြန်မာနိုင်ငံနေပြည်တော်မှာတွေ့ဆုံခဲ့ရမှာတော့တိုင်းရင်းသားဒေသတွေမှာမူရစေးဝါအမြောက်အများထုတ်လုပ်နေတာနဲ့ပတ်သက်ပြီးမြန်မာဘက်ကဖိအားပေးတွန်းမြင့်လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကတိပေးခဲ့တယ်လို့လည်းသိရပါတယ်ရှင
်။မအီအေးမတင်ပြသွားတာပါရှင်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ရအောင်ပါ။VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ်။VOA ကနေအီဒီယံသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါလိမ့်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ဖြစ်လာဖို့မသေးချာပေမဲ့ဒီကိစ္စအကောင့်ထဲပေါ်အောင်ဆက်လက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့တွေ့ဆုံဆွေးနွေးမဲ့ကိစ္စနဲ့ပတ်သက်ပြီးမသေးချာဘူးလို့ချိန်ချောက်ပြောဆိုထားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးမှပဲထရမ့်ကအခုလိုပြောဆိုလိုက်တာပါ။ VOA သတင်းထောက်ဘီလ်ဂါလီယိုပေးပို့တဲ့သတင်းလောက်ကိုကွန်အောင်ကတင်ပြထားပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာကိုအောင်လင်းကဒီနောက်ဆုံးရသတင်းအကျဉ်းချုပ်ကိုပြောပြပေးပါဦး
။အ မေကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲလာလာပုံမနေ့တုန်းကဝါရှင်တန်မှာသမ္မတတော်နဲ့ထွန်းနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပိုပြီးအကောင်းမြင်သဘောထားနေပါတယ်။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေးစိုးရိမ်မခင်မှုတွေနဲ့တူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဇွန်လ12ရက်နေ့စင်ကာပူမှာတွေ့မဲ့အစီအစဉ်ဖြစ်ချင်မှာဖြစ်လိမ့်မယ်လို့ပြောဆိုထားတာပါ။သူအနေနဲ့အချိန်မပြုံးညင်တယ်လို့မြောက်ကိုရီးယားခေါင်းဆောင်အနေနဲ့လည်းအလားတူသဘောထားရှိလိမ့်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေဆုံးသတ်နိုင်ရေးစိစက်ညီနန်းလို့လည်းသမ္မတထရန့်ရဲ့ဒီမန်ချက်တွေပေါ်မှာတော့အမေရိကန်ကိုရောက်နေတဲ့တောင်ကိုရီးယားသမ္မတကအကောင်းမြင်သဘောထားပြောဆိုခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မှုရရှိပြီး65နှစ်ကြာကိုရီးယားစစ်အဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောက်ဖွဲ့တစ်ဖွဲ့ကိုမြောက်ကိုရီးယားဆွေးကနောက်ဆုံးချိန်ကြီးအောင်မှကပ်ပြီးတော့အတည်ပြုပေးလိုက်တဲ့အတွက်တောင်ကိုရီးယားသတင်းသမားရှိဦးမြောက်ကိုရီးယားကိုဆက်ခေါ်သွားပါတယ်။မနေ့အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံဘေကျင်းမြို့ကနေမြောက်ကိုရီးယားနိုင်ငံဝန်ဆန်းမြို့ကိုဒီကြောင်နဲ့ထွက်ခွာမဲ့အမေရိကန်၊ဗြိတိန်၊တရုတ်၊ရုရှားတို့ကသတင်းတောက်ဖွဲ့ရတဲ့အတူတောင်ကိုရီးယားသတင်းလိုက်တွေလိုက်ပါဖို့အစောပိုင်းမှာစီစဉ်ထားခဲ့တာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဆိုရကတောင်ကိုရီးယားသတင်းတောက်တွေကိုလက်မခံတဲ့အတွက်အတူမလန့်နိုင်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားဆိုရကပြောဆိုထားပါတယ်။ဒီလိုနဲ့ငါဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ZTE ပေါ်ခုနှစ်ကြာအရေးယူတားမြစ်ချက်တွေကိုပြဖြစ်ပြီးသဘောတူညီချက်တစ်စုံတရာမရရှိပေးပေမဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာထည့်သွင်းညီနိုင်သဘောတူနိုင်တဲ့အလားအလာတွေရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ UN မြောက်ကိုရီးယားနဲ့ကုန်သွယ်ရေးတားမြစ်ချက်တွေကိုချိုးဖောက်မှုနဲ့ ZTE ကုမ္ပဏီကိုဒေါ်လာ 1.3 ဘီလီယံဒဏ်ရာကောင်းရနိုင်ရောင်းလဲမနေ့ကပဲသမ္မတထရန့်ကအင်ဂျီရောမှာတင်းနောက်တွေကိုပြောခဲ့တာပါ။ကုမ္ပဏီကိုပိတ်ပင်တာအမေရိကန်လုပ်ငန်းတွေကနင့်နာကြောင်းနဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးပေါ်စီမင်းစီကံတဲ့တွေချမှတ်ပြီးအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအသစ်တွေတွေ့မြင်ရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါရယ် CT နည်းပညာကုမ္ပဏီကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေကိုတက်စင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ထားတဲ့အတွက်လုပ်ငန်းတွေကိုရပ်ဆိုင်းရတော့မယ့်အခြေအနေနဲ့ကြုံနေရကြောင်းကုမ္ပဏီကပြောဆိုခဲ့ပြီးနောက်မှာပဲတရုတ်သမ္မတရှီရှင်းဖင်ကကုမ္ပဏီရဲ့အနာဂတ်နဲ့ပတ်သက်လို့စဉ်းစားပြီးဖို့တွေ့ဆုံရင်းမှာတိုက်တွန်းထားကြောင်းလည်းသမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။ပြီးခဲ့တဲ့သတင်းပတ်တည်းအမေရိကန်နဲ့တရုတ်စုကတာဝန်ရှိသူတွေဝါရှင်တန်မှာတွေ့ဆုံဆွေးနွေးကြပြီးနောက်မှာပဲနိုင်ငံခြားကုန်သွယ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေပေါ်အားမြကြောင်းလည်းသမ္မတထရန့်ကပြောပါရယ်။ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်ဆက်ဆက်ညှိနှိုင်းမှုတွေအတွက်အမေရိကန်ကုသရေးဝန်ကြီးဝန်ကြီးဝေဘာရော့ဆာလည်းရှေ့သတင်းပတ်တည်းမှာပဲတရုတ်နိုင်ငံကိုတောက်ရောက်ဖို့စီစဉ်ထားပါရယ်။ဒီမနက်ငယ်ခံပြင်းနေမှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ prepcut တွေမှာ ranger စစ်သွေးကြောအုပ်စုကအင်းနင်းပါသာဝင်100လောက်ကိုတပ်ဖြတ်ခဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ NSD International ရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာသစ်မှာဖော်ပြပါတယ်။မြန်မြန်ကိုရီးကျုံ့သူတွေရဲ့ပြောဆိုချက်တွေအသက်မသေပြန်လည်လွတ်မြောက်လာသူတွေနဲ့ဒေမိုတီကစစ်ဆေးချက်တွေပေါ်စနစ်တကျလေးလာဆက်စစ်ထုတ်ပြန်ထားတယ်လို့ဆိုတဲ့အစီရင်ခံစာမှာအယက်သား ranger တွေပေါ်မြန်မာလူရင်းတပ်ဖွဲ့ဝင်တွေကရရဲ့ဆက်ဆက်လူခွေချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ IRS အစိုးရအုပ်စုရဲ့ရက်ဆက်ချင်းချုပ်မှုတွေကိုလေ့လာရှုထားလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူရင်းတပ်ဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့လူရဲတွေနီးလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရကစားမှဖော်ပြပါတယ်။မောင်တော်မျိုးနဲ့အနောက်ခမောင်းစိတ်ကြီးရောင်းတဲ့အနီးအနားတစ်ဝိုက်မှာဟိန်းနူပါလာဝင်အမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း99ယောက်ကို IRS စွန့်ရောက်တွေကဓာရီစနက်တွေတုံးပြီးအစုလိုက်ပြုံးလိုက်တပ်ပြတ်ခဲ့ကြောင်းလဲအစိုးရကစားကဖော်ပြခဲ့တာပါ။အမျိုးသမီးတချို့ကတော့အစ္စတန်ဘာသာကူးပြောင်းမှုလက်ခံခဲ့တဲ့အတွက်အသက်ချမ်းသာရခဲ့ကြောင်းလဲပြောဆိုခဲ့ကြပါတယ
်။ကျေးဇူးတင်ပါတယ်ကောင်းလင်း။ကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချိုးရင်မှုကြောင့်အစီအစဉ်တချို့ကိုစီစဉ်ထားတဲ့အတိုင်းထုတ်လွှင့်မပေးနိုင်တဲ့အတွက်တောင်းပန်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲထိတိုက်လိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7ဂျိုးရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ကနေနောက်9:00အကြာည9:00-10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 11.35 လိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူတို့နဲ့ကျန်းမာရေးဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။တဲ့အချင်းချုပ်ကိုကောင်းလင်းကကြေညာပေးခဲ့တာပါ။အရင်အစောပိုင်းတုန်းကကျမတို့ရဲ့ဆက်ပိုင်းဆိုင်ရာချိုးရင်မှုကြောင့်ကျမတို့တတ်မှတ်ထားတဲ့သတင်းဆောင်မတခုထုတ်လို့မပေးနိုင်တဲ့အတွက်အထူးပဲတောင်းပန်ပါတယ်ရှင်။ ဒီကနေ့ညနေမှာအစီအစဉ်ထုတ်လို့ရေမူကကိုညာဝင်းအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့စကစ်စစ်ဖြစ်ပါတယ်ဖီယိုအမေရိကန်အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00နာရီနေ့စနေနေ့အထိလိုင်းတူမီတာ25
This program has come to you from the Voice of America, Washington. From Washington,